ရခိုင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ရခိုင်တပ်တို့ကြားတိုက်ပွဲတွေဖြစ်နေချိန်စစ်တပ်ကစစ်အင်အားတိုးချဲ့ပြီးတော့နေနေရှင်းလင်းရေးတွေလုပ်နေတဲ့အတွက်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေအခက်အခဲများစွာနဲ့ရင်ဆိုင်နေရတယ်လို့ရခိုင်စစ်ပီးတဲ့ပြည်သူတွေကိုကူညီကယ်ဆယ်ပေးနေတဲ့သူတွေကပြောပါတယ် NLD ဆိုရနဲ့ရခိုင်ပြည်နယ်ဆိုရဘက်ကမြမတက်နဲ့ရခိုင်တက်ကြစီးရဲတင်မမှုတွေကိုအများဆုံးပြည်လဲအောင်ဖြေရှင်းပေးဖို့ကိုလည်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြမစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့အကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်ခဲ့လို့နှစ်ဖက်အကြဆုံးများခဲ့တဲ့ရခိုင်တိုက်ပွဲအတွင်းနယ်မြေတွင်းစီးရဲတင်းမာမှုတွေဖြစ်နေလို့အသက်အန္တရာယ်ဆိုးရရလို့အဲ့ဒီနယ်မြေတွေမှာရှိတဲ့ရခိုင်ဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးအဲ့ဒီစစ်ပြေးဒုက္ခတွေဒီအတွက်နေရေးစားရေးအခက်အခဲတွေကြုံနေရပါတယ်ဘေးလွရာကိုတိမ်းရှောင်နေရတဲ့ရခိုင်စစ်ပြေးဒုက္ခတွေဒီအတွက်အရေးပေါ်လိုအပ်ချက်တွေကိုကူညီပေးနိုင်မှုရခိုင်နိုင်ငံရေးပါတီတွေနဲ့လူမှုအသင်းအဖွဲ့တွေကဝိုင်းဝန်းဆောင်ရွက်ပေးနေကြရတယ်လို့ရခိုင်ပြည်မြအုပ်မျိုးက ANP ပါတီရဲ့ဒုဥက္ကဋ္ဌဦးထွန်းသာစိန်က VOA ကိုပြောပါတယ
်စစ်ချောင်ဒုက္ခတွေရဲ့အနေနဲ့သူတို့ရဲ့မုံလနေရင်ရွာတွေကိုစွန့်လွတ်ပြီးတော့သူတို့လာရတယ်ဆိုတော့သူတို့မှာလောလောဆယ်စားဝတ်နေရေးအခက်အခဲတွေရှိနေမယ်အဲ့ဒါကြောင့်မို့ပြည်နယ်အစိုးရအနေနဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်များအနေနဲ့သူတို့ရဲ့စားဝတ်နေရေးကိုလောလောဖြည့်ဆင်းစေရှင်တယ်ဘူးတီတော်ကစစ်ချောင်ဒုက္ခတွေ300ကျော်လောက်ရောက်နေတယ်လောလောဆယ်သူတို့တွေကသူတို့ရဲ့စားဝတ်နေရေးကိုဖြည့်ဆင်းနေရတယ်စောင့်ရှောက်နေတယ်ကျွန်တော်တို့ဖက်မှာလည်းအဲ့ဒီဒုက္ခတွေတဲ့အတွက်ကျွန်တော်တို့ပြည်သူတွေကိုပြောပြနေတယ်ဒီလူတွေကိုကူညီရမယ်ဒီလူတွေကိုစောင့်ရှောက်ရမယ်ပြီးတော့ကျွန်တော်တို့လည်းမနှက်ပြန်ကျွန်တော်တို့မြောက်ဦးမြို့နယ်မှာဒီစစ်ချောင်ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့အတွက်တနာယီမှာနာယီယုံမှာကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေပါတီတွေကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ
်ရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်နေတဲ့တက်မတော်နဲ့ရခိုင်တက်ကြားစီးပဋိပက္ခတွေပြည်လဲရေး NLD အစိုးရဘက်ကအလေးနက်ထားဆောင်ရွက်ပေးစီလိုပါတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတွဲဖက်အတွင်းရေးမှူးဦးထွန်းစော်ကပြောပါတယ
်ဒေါန်ဆန်းစုကြည်အနေနဲ့နှစ်သစ်မှာမိန်ကုန်းမှာချက်သွင်းပြီးတော့မှငင်းကြဲလမ်းစဉ်ကိုလည်းသူရှာပြထားတာတွေ့ပါတယ်ဆိုတော့နိုင်ငံလုံးပြည်ခရဲ့စီးရေးကိုသူအနေနဲ့လည်းကြိုးပမ်းမယ်လို့ပြောထားတာရှိပါတယ်ဆိုတော့အဲ့ဒီနေထားအောင်မှာကျွန်တော်မြင်တာကတော့မြန်မာတက်မတော်နဲ့ဒီဒေါန်ဆန်းစုကြည်တို့ NLD အစိုးရနဲ့ဒီပြည်ပြည်လေးတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့ထင်ပါတယ်အခုကဦးသိန်းစိန်စိုးရလက်ထက်မှာလည်းပဲမြန်မာတက်မတော်ကနော်သူ့ကိုထိ ंछ ုပ်လို့မရဘူးနော်သူစိတ်ကြိုက်လုပ်နေတယ်ဆိုတဲ့အနေအထားတွေကျွန်တော်တွေ့ရတယ်အခုစိုးရလက်ထက်မှာလည်းပဲထူနီတူစွာပဲမြန်မာတက်မတော်ကထိုးစစ်တွေကတင်စစ်မပြတ်သူလုပ်နေတာကိုတွေ့ရတယ်ပေါ့လေအဲဒါကြောင့်ဒီလိုဖြစ်နေတဲ့အနေအထားအောက်မှာဆိုလို့ရှိရင်တော့ငင်းကြဲရေးကိုပေါ်ဆောင်ဖို့ခက်ပါလိမ့်မယ်အဲဒါကြောင့်ကျွန်တော်တို့မြင်တာကတော့မြန်မာတက်မတော်အနေနဲ့NLD ဆိုရအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုပါမယ်နောက်တစ်ခုကလည်းပဲ NLD ဆိုရဘက်ကနေပြီးတော့မှငြိမ်းချမ်းရေးလမ်းစဉ်ကိုကျွန်တော်တို့ကပွင့်ပွင့်လင်းလင်းပြပြည်သူလူထုကိုရှာပြပြီးမှဘလို့ဆောင်ရွက်သွားမယ်ဆိုတဲ့နီးနာကိုသူအနေနဲ့ရှာဖို့လိုပါမယ်အခုကြားတဲ့အခါကျတော့ကျွန်တော်တို့ NLD ဆိုရအနေနဲ့ဘလို့ဆက်လက်ဆောင်ရွက်မယ်ဆိုတဲ့အင်အားတွေကျွန်တော်တို့တိတိပပမသိရသေးဘူးလေငြိမ်းချမ်းတဲ့နီးနဲ့အဖြေရှာတဲ့နီးကိုဆက်လက်ကြိုးပမ်းဖို့အတွက်ကျွန်တော်တို့ဘက်ကတော့တိုက်တွန်းလိုပါတယ်အဲ့ဒီအတိုင်းပဲလိုလားပါတယ်
စစ်ပေးတိမ်းရှောင်နေရတဲ့စစ်ပေးဒုက္ခတွေရဲ့အရေးကိုလည်းနှစ်ဖက်စစ်ပွဲတွေရက်တဲ့နီလန်နဲ့အမြန်ဆုံးဖြည့်ရှင်းပေးစီလိုပါတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အတွဲဘက်အတွင်းမှကဆိုပါတယ
်တိုက်ပွဲတွေဖြစ်တဲ့အခါမှာနော်အရက်ဘက်ပြည်သူလူထုကိုပြစ်မှတ်မထားဖို့အရေးကြီးတယ်နော်အရက်ဘက်ပြည်သူလူထုရဲ့နေနာမှုတွေပေါ်မှာကျွန်တော်တို့ဖြစ်လာတဲ့ပုံမှာနော်အကောင်းဆုံးနည်းနဲ့ဖြည့်ရှင်းနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံတကာမှာကျင့်သုံးတဲ့နော် norms and standards တွေရှိပါတယ်အရက်ဘက်ပြည်သူလူထုကိုမတိခိုင်ရဘူးဆိုတော့အနီးနာဟုတ်တာနှစ်ဖက်စလုံးကအပြေအဝါလိုက်နာကျင့်သုံးပြီးမှကျွန်တော်တို့ဆောင်ရွက်ကြမယ်ဆိုရင်ဒါအနီးနာတကူအနေနဲ့ကျွန်တော်တို့ဆောင်ဖြားနိုင်မယ်ပေါ့လေနော်နောက်တစ်ခုကကြားတဲ့အခါကျတော့အစိုးရဘက်ကနေပြီးတော့အဓိကသဘောထားကြည့်ဖို့လိုပါတယ်ကျွန်တော်မြင်တာကတော့သူတပြင်းမြန်မာတက်မတော်ဘက်ကသဘောထားကြီးကြီးနဲ့ဒါကိုငင်းကြတဲ့နည်းနဲ့အခြေချဖို့ကြိုးပမ်းမယ်ဆိုရင်တော့ဒီအခုဖြစ်ရှိနေတဲ့ဒေသရဲ့နော်စိုးရင်ချက်တွေမတည်ငြိမ်မှုတွေဒုက္ခတွေပြဿနာတွေကိုဒါကိုဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ယုံကြည်ပါတယ
်ပြီးခဲ့တဲ့တကြံကာလအတွင်းကရခိုင်တက်မတော်အေအေနဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရခိုင်တက်တွေကိုတက်မတော်စစ်ကြောင်းတွေဘက်ကနယ်မြေရှင်းလင်းရေးလုပ်ခဲ့ရမှာရခိုင်တက်ဘက်ကခြုံခိုတိုက်ခိုက်လို့ဆိုပြီးတက်မတော်ဘက်ကယာယီတိုက်ရင်မှုတူအပါအဝင်အရာရှိစစ်တီတချို့အကြဆုံးထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာကိုမြေပုံနဲ့တကွာတက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်